မြန်မာနိုင်ငံမြောက်ပိုင်းမှာတရားမဝင်နေထိုင်နေကြတဲ့နိုင်ငံခြားသားတွေကိုခု2023ခုနှစ်နောက်ဆုံးထားပြီးတော့ပြန်လာကြဖို့တရုတ်ယူနန်ရဲတပ်ဖွဲ့ကဒီရက်ပိုင်းထဲမှာတီးပေးပါတယ်မြန်မာစစ်ကောင်စီခေါင်းဆောင်တွေကတော့တရုတ်ဆွေကဖိအားပေးနေတဲ့ဒီအွန်လိုင်းရာဇဝင်လုပ်ငန်းတွေကိုအခုဒီ2023ခုနှစ်ကုန်မတိုင်ခင်မှာနှိမ်နှင်းသွားမယ်လို့ကတိပေးထားပါတယ်ဒီလုပ်ငန်းတွေမှာတုံ့ချခံခဲ့ရတဲ့တရုတ်နိုင်ငံသားအများစုအပါအဝင်အရှနိုင်ငံသားတချို့ကိုဖမ်းပြီးတော့ပြန်လည်လွှဲပြောင်းတဲ့ကိစ္စတွေလည်းမြန်မာဘက်ကဒီရက်ပိုင်းထဲမှာဇက်တိုက်လှုပ်ဆောင်နေတာဖြစ်ပါတယ်ရန်ကုန်ကပြပို့တဲ့သတင်းကိုကိုရဲမောင်ပြောပြပေးမှာပါ
ရှမ်းပြည်နယ်မြောက်ပိုင်းမှာအခြေစိုက်တဲ့ဝါလက်နက်ကိုင်အဖွဲ့ UWSA ကတော့ဒုဒေသတွေကအွန်လိုင်းငွေလိမ်ကိုင်းတွေကိုခက်မြက်မြန်နှိမ်နှင်းပြီးလူပေါင်း 1,200 ယောက်ကိုစက်တင်ဘာလ9ရက်မှာပထမဆုံးအကြိမ်တရုတ်ကိုအများဆုံးလွှဲပေးခဲ့ပါတယ်။နောက်ထပ် 2,300 ကျော်ကိုလည်းအောက်တိုဘာ14ရက်မှာထပ်ပြီးလွှဲပေးခဲ့ပါတယ်။ UWSA ရဲ့ဒုတိယစေဦးစေချုပ်ကိုလည်းတရုတ်ကဖမ်းဆီးခဲ့တယ်လို့သတင်းတွေကဖော်ပြခဲ့ပါတယ်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကထိပ်ပိုင်းလုပ်ငန်းရှင်17ယောက်ကိုလည်းတရုတ်ကသူ့နိုင်ငံထဲမှာပဲဖမ်းဆီးခဲ့ပါတယ်။ဒါပေမဲ့ကိုကန့်ဒေသလောက်ကိုင်မြို့ထဲမှာတော့ဒီလုပ်ငန်းတွေကဆက်ရှိနေတယ်လို့တရုတ်ကယူဆထားပါတယ်။စက်တင်ဘာလကွန်ကစခဲ့တဲ့ဒီရာဇဝဲလုပ်ငန်းရှင်းလင်းရေးနဲ့အတူစစ်ရေးပြိပခတွေလည်းပူးတွဲပါလာပါတယ်။အောက်တိုဘာလ28ရက်မှာမြောက်ပိုင်းမဟာမိတ်လက်နက်ကိုင်၃ဖွဲ့ Three Brotherhood Alliance ကအွန်လိုင်းရာဇဝဲမှုရှင်းလင်းရေးအာနာရှင်တော်လန်ရေးစတဲ့ခေါင်းစဉ်တွေနဲ့ကိုကန့်ဒေတာမှာစစ်စင်ရေးကိုစတင်ခဲ့ပါတယ်။အွန်လိုင်းငွေလိမ်မှုတွေ၊ပြန်ပေးဆွဲမှုတွေ၊လူကုန်ကူးခံရတာတွေကနေတရုတ်နိုင်ငံကတနစ်ကိုအမေရိကန်ဒေါ်လာဘီလီယံချီဆုံးရှုံးနေတာပါ။တရုတ်နိုင်ငံရဲ့တည်ငြိမ်မှုကိုတနည်းတစ်ဖုံထိခိုက်လာတဲ့အခြေအနေကြောင့်တရုတ်ဟာမြန်မာအပါအဝင်အွန်လိုင်းရာဇဝတ်လုပ်ငန်းတွေအခြေစိုက်တဲ့နိုင်ငံတချို့ကိုဖိအားပေးလာခဲ့တာပါ။စုံစမ်းထောက်လန်းသတင်းတွေကိုဖော်ပြနေတဲ့တရုတ်သတင်းဌာနအချို့ကတော့ကိုကန့်ဒေတာဟာအွန်လိုင်းငွေလိမ်ကိုင်းတွေအဓိကကျက်စားရနေရာဖြစ်တယ်လို့ပြောပါတယ်။ကုလသမဂ္ဂ UN OCHA ရဲ့ထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံမြောက်ပိုင်းမှာလူပေါင်း3,000,000ကျော်ဟာဒီလုပ်ငန်းတွေရဲ့သားကောင်အဖြစ်စိတ်ခိုင်းခြင်းခံနေရတယ်လို့မကြသေးခင်ကပဲထုတ်ပြန်ထားပါတယ်။ဒါအပြင်အွန်လိုင်းလိမ်လည်းလုပ်ငန်းအားလုံးရဲ့ 65.5% ရာခိုင်နှုန်းဟာမြန်မာနိုင်ငံထဲမှာအခြေစိုက်ထားပြီးအဓိကမူဆယ်လောက်ကိုင်းမိုင်းလာမြဝတီတာချီလိမ်းနဲ့ဝါဒေတာတွေမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။အဲ့ဒီဒေတာတွေမှာမြန်မာအပါအဝင်အာရှနိုင်ငံအချို့နဲ့တရုတ်ကလူငယ်လေးတွေဟာတရုတ်ကိုအလုတ်ချိန် 12 နာရီကနေ 14 နာရီအထိအလုတ်ခိုင်းစေတာခံကြရတာဖြစ်ပြီးသူတို့အားလုံးလူလူဟာရှားသားချက်ပြည့်မီအောင်ငွေမရှာပေးနိုင်မှုဆိုရင်အချင်းချနှိပ်စက်ယုံနေမှာကတက်ဖြက်တာပါခံကြရတယ်လို့ဒီအခြေအနေတွေကိုကြုံမှုတဲ့လောက်ကိုင်းမျိုးကလူငယ်တူက VOA ကိုပြောပါတယ်
။သူတို့ဟိုတဲ့အခြေအနေရှမ်းတော့မတူဘူးအေးရှမ်းတော့ရှမ်းမြောက်ဘက်မှာဆိုတော့လူကခုခုခံတယ်လို့ဖြစ်တော့ပါတော့တော့ဟိုမှာအကျံပရန်းလို့ပါဒါပေမဲ့ကြားဖြန်တိုင်းတော့သူ့ကြားခံရတော့လို့နည်းနည်းခြောက်ခြောက်ဆီဆီလို့ရှိတယ်ပြီးတော့ဒီရှမ်းရှိမှာကျတော့သူကဟိုးစားတယ်အဲ့ဒီမြန်မာလူကျတော့အလောက်မင်းဆက်ပါတယ်သူကပေါင်းမှလှုပ်စားတယ်ရှိမြန်မာလူဆိုအလောက်မို့အဓိကလူလာခံနေတာလို့ပြောတော့အလောက်မြန်မာလူကျတော့အဓိကကျတော့သူတို့ခေါ်လာတဲ့ပြေဝင်
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့သူတို့အနေနဲ့တရုတ်အစိုးရနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့ပြီးခဲ့တဲ့တောက်ကြနေ့ကသတင်းထုတ်ပြန်ခဲ့ပါတယ်
။ဒီနှစ်နာမှုတွေကတရုတ်နိုင်ငံအစိုးရလှုပ်တာမဟုတ်ဘူးမြန်မာနိုင်ငံအစိုးရလှုပ်တာမဟုတ်ဘူး။တရုတ်ပြည်သူတွေလှုပ်တယ်လို့မြန်မာနိုင်ငံပြည်သူတွေကလှုပ်တာမဟုတ်ဘူး။ဒီရက်တရက်ခံစစ်စစ်တည်တရုတ်နိုင်ငံနဲ့အခြားသောနိုင်ငံတွေကရာဇဝဲမှုဖိနှိပ်မှုတွေနဲ့ဖွဲ့ပြီးနေတဲ့ပြည်ပြည်တွေကလက်နက်ကင်အဖွဲ့အစည်းချို့နဲ့ပူးပေါင်းပြီးတရုတ်ပြည်သူတွေရောမြန်မာပြည်သူတွေရောဟိုလိမ်လည်နေတာပဲဖြစ်တယ်လို့ခိုင်ခိုင်မာမာပြောချင်ပါတယ်
။နိုဝင်ဘာလ12ရက်မှာတော့တရုတ်အစိုးရဟာလောက်ကင်မျိုးရဲ့စီးပွားရေးလုပ်ငန်းတွေကိုထိန်းချုပ်ထားတဲ့အဓိကမိသားစုကြီး၄ခုတည်းကအငယ်ဆုံးမိသားစုဖြစ်တဲ့မင်းမိသားစုဝင်၄ယောက်ကိုယွမ်ငွေ9သိန်းအမေရိကန်ဒေါ်လာ 68,500 အမြင့်ဆုံးနဲ့တရုတ်ကစွန့်ငွေထုတ်ခဲ့ပါတယ်။နိုဝင်ဘာလ18ရက်မှာမင်းမိသားစုတွေက3ယောက်ကိုမြန်မာစစ်ကောင်စီကတရုတ်ကိုလွှဲပေးခဲ့ပါတယ်။အကြီးအကဲကတော့ဖမ်းဆီးစဉ်မှာကိုကိုကိုအဆုံးစီရင်ခဲ့တယ်လို့ပြောပါတယ်။အကြီးအကဲဖြစ်တဲ့မင်းရှန်ချန်ကိုမြန်မာဘက်ကနှုတ်ပိတ်ခဲ့တာလို့တရုတ်လူမှုကွန်ရက်တွေကရေးသားခဲ့ပါတယ်။ကရင်ပြည်နယ်မြောက်ဝတီမြို့နားကရွှေကုတ်ကိုမြို့တွင်မှာစစ်ကောင်စီရဲ့နေကြားဆောင် BGF နဲ့ DGBA တပ်တွေရဲ့အကာအကွယ်နဲ့တရုတ်နိုင်ငံသားပိုင်းလောင်းကစားတွေမွေးစေဝလုပ်ငန်းတွေအများအပြားရှိပါတယ်။ဒ ဒီလိမ်လည်မှုတွေဟာအွန်လိုင်းပေါ်မှာအခြေပြုပြီးလှုပ်ရှားကြတာဖြစ်တယ်လို့အခုဆိုရင်ရန်ကုန်မန္တလေးလိုနေရာတွေမှာပါရှိနေပြီဖြစ်ပါတယ်ဒါတွေကိုအချိန်ယူပြီးဖြည့်ရှင်းရလိမ့်မယ်လို့တရုတ်မြန်မာအရေးလေးလာသုံးသက်သူဒေါက်တာလှကျော်စောက VOA ကိုပြောပါတယ
်သူကအကျဲအပြုတ်ဖြစ်နေတာကိုတော်တော်တော့ဒီလိုလဲလိုက်နေဒါမှကျွန်မကြည့်တာတလို့ပြကျွန်မတို့တနေနေနေမဟုတ်ဘူးတရုတ်ကလေဒါလို့နေရတာဥမာဟိုတလုံးကတို့အခုဟိုရုပ်ရှင်တွေလည်းလာနေတယ်လေဒီမှာဒီအကြောင်းကအခုမှပါတာအရင်ကဖိလစ်ပိုင်တို့နောက်တချို့သူတွေနာမည်မပေါ်ဘူးပေါ့နော်ဒါမှဥရောပတို့ဘာလို့ဖြစ်ပုံရတယ်နောက်တချို့ကလေဟိုကျုံးကလေးတွေကြာတလားဟိုတို့အစိုးရရဲ့ခရင်းကိုကလည်းအဲဘာလဲအုပ်ချုပ်မှုလည်းအားနေတာကျေကမောင်လုံးပြန်နေပုံရတယ်ကြာအဲဗမာပြည်ကိစ္စလည်းအဲတလောင်းနဲ့ပြီးမှမဟုတ်ဘူးဆယ်ဦးမှပဲကြာ
တရုတ်နိုင်ငံဟာအွန်လိုင်းယာဆွေးလုပ်ငန်းတွေကြောင့်တစ်နှစ်ကိုအမေရိကန်ဒေါ်လာဘီလီယံ20လောက်ဆုံးရှုံးနေခဲ့တယ်လို့အမေရိကန်ငြိမ်းချမ်းရေးအင်စတီကျူ USIB ကမကြသေးခင်ကသတင်းဌာနတွေကိုပြောဆိုခဲ့ပါတယ်။အမေရိကန်စုံစမ်းထောက်လှမ်းရေးဘူ FBI ကတော့2022ခုနှစ်အတွင်းအွန်လိုင်းယာဆွေးအမှုတွေနဲ့ပတ်သက်ပြီးနိုင်ငံအတွင်းမှာတိုင်ကြားမှုပေါင်း8သိန်းကျော်ရှိခဲ့တယ်လို့ပြောပါတယ်။ဒါဟာဆုံးရှုံးမှုအနေနဲ့အမေရိကန်ဒေါ်လာ 10.3 ဘီလီယံလောက်ရှိတယ်လို့ FBI ကထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။